မြန်မာနိုင်ငံမှာတန်ရာဇာတတူဖို့ရဲ့လုပ်ငန်းတွေမှာကုမ္ပဏီတွေဟာပွင့်လင်းမြင်သာမှုမရှိတဲ့အကြောင်းသဘာဝပတ်ဝန်းကျင်အရေးနိုင်ငံတကာလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Global Witness အဖွဲ့ရဲ့အစိုးရကအသက်ကဖော်ပြလိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ချပါမြန်မာနိုင်ငံတောင်းကတရားစာတတူဖို့ရေလုပ်ငန်းတွေမှာလုက္ကိုင်းနေကြတဲ့ကုမ္ပဏီတွေဟာရရှိလာတဲ့အကျိုးမြတ်တွေကိုဘယ်သူတွေကလက်တွေ့ခံစားနေရလဲဆိုတာကိုပွင့်လင်းမြင်သာမှုရှိရှိထုတ်ပေါ်ပြောဆိုမှုရဲ့အားနည်းနေစေဖြစ်ကြောင်း Global Witness အဖွဲ့ကဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာကဖော်ပြပါတယ်။မြန်မာနိုင်ငံမှာလုပ်ငန်းလုက္ကိုင်းမှုမှတ်ပုံတင်ထားတဲ့ကုမ္ပဏီပေါင်း260ကျော်ရဲ့9ရာခိုင်နှုန်းဟာအချက်အလက်တွေမှန်ကန်မှုမရှိသလိုအများစုဟာလုပ်ငန်းတွေနဲ့ပတ်သက်လို့အစီရင်ခံစာပြည့်ပြည့်စုံစုံတင်ပြဖို့ပြက်ကွက်နေရလို့လည်းပြောပါတယ်။မြန်မာနိုင်ငံပွင့်လင်းမြင့်တာမှုနဲ့တာဝန်ယူမှုတာဝန်ခံမှုဆိုင်ရာရပ်ဘတ်မဟာမိတ်အဖွဲ့မာတာရဲ့တာဝန်ရှိသူဦးရဲလင်းမြင့်ကတော့တဘာဝတန်ရန်စာတာတူဖို့ရဲ့လုပ်ငန်းတွေကကုမ္ပဏီတွေရဲ့ပြက်ကွက်မှုတွေကိုတာဝန်ရှိသူတွေကစစ်ဆေးအရေးယူဖို့အားနည်းနေရလို့လည်းပြောပါတယ
်။ဟိုစိုးမြက်ပတ်စံသူတွေရဲ့ဟိုဟာထုတ်ပြန်ဖို့ဆိုတော့လုပ်တယ်။လို့တော့ခုတော့ပထမဆုံးဒီခံစားလို့ဆက်ပြီးတော့အဲ့ဒီစီခံမှာပါနေကုမ္ပဏီရဲ့ကိုယ်လုပ်ကားတဲ့ဟာတွေနဲ့ပတ်သက်ပြီးတော့ပြန်နေစမ်းသစ်တဲ့ဟာဒီကိစ္စဟာလေခုခုမျိုးနေတယ်ဒီကနေ့တော့ဆူရဆတ်လို့ပြောတောင်းရှိအောင်ပဲ။ဒီဟာကဘလို့ပြန်စစ်ဆေးနေဘလို့တက်ဆိုင်ပြီးတော့ဒါဟုတ်မှမဟုတ်တော့ပြန်ကြည့်မယ်ဆိုတဲ့ဟာကိုခုခုလို့ဆောင်ဘလို့ပြန်ကြည့်။ဟိုဒါတော့လက်ရှိအခြေအနေမှာပေါ့နော်။
Global Witness အဖွဲ့ရဲ့အစိုးရကသာမတော့ကုမ္ပဏီအများပြားဟာအချက်လက်တင်ပြမှုတွေလုံးဝမလုပ်တာတွေရှိသလိုတမတ်ရက်ထက်နောက်ကျတင်ပြတာတွေလည်းရှိခဲ့တယ်လို့ဖော်ပြထားပါတယ်။ပထမအစိုးရအစိုးရကသာတင်သွင်းတဲ့ကုမ္ပဏီပေါင်း162ခုမှဆိုရင်လေကုမ္ပဏီ24ခုကတင်ပြဖို့ပြက်ကွက်ခဲ့သလိုကုမ္ပဏီ18ခုဟာလည်းတမတ်ရက်ထက်နောက်ကျခဲ့ကြောင်းဖော်ပြခဲ့တာပါ။ဒီလိုပြောက်ွက်ခဲ့တဲ့ကုမ္ပဏီတွေကိုအစိုးရကလုပ်ငန်းလိုင်စင်ဆိုင်ငံ့တာရပ်ဆိုင်းတာပယ်ဖျက်တာကြီးမားတဲ့တံငွေချမှတ်တာတွေအပါအဝင်ထိထိရောက်ရောက်ရေးယူဖို့လည်းတိုက်တွန်းထားပါတယ်။မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးအောင်နိုင်ဦးကတော့အားနည်းချက်တွေနဲ့ပတ်သက်လို့မကြသေးခင်ကစလို့တိုးတက်အောင်ဆောင်ရွက်နေရပြီရှိရလို့ပြောပါဗျာ။
ဒါကတော့ဒီကကျွန်တော်တို့ကတော်တော်ကြိုးစားနေတဲ့ပတ်သက်ပြီးတော့စီးပွားရေးလုပ်ငန်းတွေကပေါ့နော်အပြင်းနေနေတာဒါသိချက်သိချက်ကဒါနဲ့ပတ်သက်တဲ့ကျွန်တော်တို့ကလိုင်းမှာတင်ပေါ်မှုနဲ့ပတ်သက်ပြီးတော့လေဒီကြံစည်တဲ့ဒီအကျိုးဆုံးမရှိခဲ့တာသုံးချက်ကဒီဟာကိုကြံစည်တဲ့လိုင်းမှာရရှိရှိကိုဒီဆောင်ဖြစ်တဲ့ regulatory body ကလည်းကျွန်တော်တို့ကဆင်းနေမဖြစ်ခဲ့တာဒီချက်ကြီးသုံးချက်ကြောင့်မို့လို့ကျွန်တော်တို့ကဒီမှာဒါတွေအားနည်းခဲ့တယ်သို့တော်လည်းပဲအခုလုံးစားကြည့်ရတယ်ကိုယ်လုံးနေတယ်ကြာလို့တော့ဒီသူဖြစ်ပြီးတဲ့တိုးတက်မှုတွေလည်းကျွန်တော်တို့တော်လေးဟိုရပါတယ်
Global Witness ရဲ့အစီအစဉ်ကသာမာတော့ကချင်ပြည်နယ်ကကြောက်စိမ့်တူဖို့ရဲ့လုပ်ငန်းတွေမှာပိုင်ရှင်အစ်စ်ကိုဖုံးကွယ်ထားတာတွေရှိနေကြောင်းနောက်ွယ်မှာတော့စစ်တပ်အပါအဝင်လက်နက်ကင်ဖွဲ့အစည်းတွေအာဏာပိုင်တွေနဲ့ရင်းနှီးသူတွေကထိန်းချုပ်ထားတယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံမှာကြောက်စိမ့်ထုတ်လုပ်မှုကနေအမြင့်ဆုံးဝင်ငွေအဖြစ်2014မှာအမေရိကန်ဒေါ်လာဘီလီယံ30ကျော်ရရှိခဲ့ပြီးတော့လို့နောက်ပိုင်းမှာလည်းနှစ်စဉ်2ဘီလီယံကနေ15ဘီလီယံကျဝင်ငွေရနေတယ်လို့လည်းခန့်မှန်းထားတာပါ။ဒီလဇန်းတို့ကကချင်ပြည်နယ်ဖားကန့်ဒေသကြောက်စိမ့်တွင်းမှာလူပေါင်း200ကျော်တိကျဒဏ်ရာရခဲ့တဲ့ဖြစ်ရကြောင်းမြန်မာနိုင်ငံကတရားစတာထုတ်လုပ်ရေးလုပ်ငန်းတွေကအခြေအနေတွေပေါ်အများအယုံစိုက်လာကြသလိုမကြကနထိခိုက်မှုတွေကြုံနေရတဲ့အခြေအနေကိုလည်းထိန်းချုပ်ဖို့တိုက်တွန်းတန်တွေလည်းထွက်ပေါ်လာချိန်မှာပဲ Global Witness ရဲ့အစီအစဉ်ကသာထွက်ပေါ်လာတာပါတမတော်ကတော့ဇူလိုင်2ရက်နေ့ကမြေပြုံမှုနဲ့ပတ်သက်ပြီးလူညုံဤတောင်ရှိသူတွေအဖြစ်အစစ်မြစ်အရာရှိ2ယောက်ကိုအရေးယူထားကြောင်းသတင်းထုတ်ပြန်ထားပါတယ်ကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေပြပို့ထားတာပါ